အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းတို့ရဲ့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကိုရှေ့သတင်းပတ်တဲ့ဗီယက်နမ်နိုင်ငံဟနွိုင်းမှာကျင်းပတဲ့အခါဒီထိပ်သီးဆွေးနွေးပွဲကနေမြောက်ကိုရီးယားဘက်ကအမျက်ထွက်နိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းကြပါတယ်တောင်ကိုရီးယားဆိုးမျိုးတော်ကနေ VOA သတင်းနောက်စတီဗ်မေလာပေးပို့တဲ့သတင်းကိုအခြေခံပြီးဒေါ်ကင်မျိုးသက်ပြောပြမှာပ
ါဗီယက်နမ်နိုင်ငံဟနွိုင်းမှာတော့ဖေဖော်ဝါရီ28ရက်နေ့မှာကျင်းပမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒုတိယကြိမ်မြောက်ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်နေကြပါပြီ။ခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲကဘာရက်လက်ထွက်လာမယ်ဆိုတာရေရံမသိကြသေးပေမဲ့မြောက်ကိုရီးယားဘက်ကဟိုးဝင်ကလေးကထားခဲ့တဲ့ရည်မှန်းချက်ကတော့ကိုရီးယားကျွမ်းဆွေမှာအမေရိကန်နဲ့ကုလတက်တွေမရှိသေးပဲဖြစ်တယ်လို့ဗြိတိန်နိုင်ငံရဲ့မြောက်ကိုရီးယားဆိုင်ရာဒုတိယသံမတ်ကြီးဟောင်းတေယောင်ဟိုးကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောပါတယ
်ယင်းကွန်ဆာရုံဘူကတီအန်ဇေဒ
ကင်ချောင်းကသူရဲ့နှစ်တဲ့နိုင်ငံကနေကိုရီးယားကျွမ်းဆွေမှာရင်းချိုင်းလူလာတဲ့အာနာရှင်တယောက်ဖြစ်လာဖို့လုပ်မယ်ဆိုတာပြောကြောင်းတေကပြောသွားတာပါကင်ကကိုရီးယားနှစ်နိုင်ငံကြားစီးပဋိပက္ခရော့စီဖို့ဂျားကန်နဲ့တခုဖန်တီးပြီးဒီဂျားကန်နဲ့ကိုတဖြည်းဖြည်းနှစ်ဖက်နိုင်ငံပဲထည့်ယူတာကနေကျွမ်းဆွေတခုလုံးရင်းချိုင်းရမယ်နီလန်ကိုချပြခဲ့တယ်လို့လည်းရှင်းပြပါတယ်တကယ်လို့စောင့်ကြည့်တုံးတက်သူတွေတွေ့ထားတဲ့အတိုင်းသမ္မတထရမ့်ကဟနွိုင်းဆွေးနွေးပွဲမှာစစ်ပွဲအဆုံးသတ်ကြောင်းကြေညာခဲ့ရင်ကိုရီးယားနှစ်နိုင်ငံကြားထိတ်တဲ့ရင်ဆိုင်မှုတွေမဖြစ်အောင်ကာကွယ်ဖို့ထားတဲ့ကုလသမဂ္ဂတက်တွေကိုရီးယားကျွမ်းဆွေမှာရှိဖို့မလိုတော့ဘူးလို့မြောက်ကိုရီးယားကကြေညာနိုင်တယ်လို့လည်းပြောပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်းမြန်ရီမန်ချန်နဲ့ပတ်သက်ပြီး RAND Corporation ရဲ့ကာကွယ်ဆိုင်ရာအကြီးအကဲသုတေသနအရာရှိ Bruce Bennett ကတော့ဆိုးမျိုးကခြေတိတ်ပံကြောင်ဟောပြောပွဲမှာအခုလိုခံမှန်းလိုက်ပါတယ
် I think he wants to see a US disengagement from the peninsula
ကင်မကိုရီးယားကျွမ်းဆွေမှာအမေရိကန်မရှိတော့တာကိုလိုချင်ပါလိမ့်မယ်။နောက်တောင်ကိုရီးယားကိုဖိအားကြီးကြီးပေးနိုင်မယ့်အနေထားရဖို့လေသူလှုပ်ချင်ပါလိမ့်မယ်။ဒါတွေမကပါဘူး။သူ့ပြည်တွင်းကခိုင်မာတဲ့ထောက်ခံမှုကိုပါလိုချင်မယ်လို့ထင်ပါတယ်
။ခေါင်းဆောင်နှုတ်ရဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကတော့ဖြစ်လာနိုင်ခြေတွေအများကြီးရှိနေတယ်လို့အင်ကာနေကပဲသမ္မတအင်ဂျူမာသတင်းတောက်တွေကိုပြောပါတယ်။ဒါဟာတိတ်ဆိတ်လှုပ်ရှားဖို့ကောင်းတဲ့ဆွေးနွေးပွဲတရားလို့သမ္မတကပြောပေမဲ့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖြတ်သိမ်းရင်ဟာအမေရိကန်ရဲ့အဓိကပန်းတိုင်ဖြစ်နေတာပါ
။ Well, I just like to see ultimately denuclearization.
အဲဆိုမှဒီပန်းတိုင်ကိုရောက်မယ်လို့တွေ့ထားပေမဲ့အချိန်ကိုတော့ကန့်တန်ထားပါဘူး။ဆိုတော့ကနျူကလ িয়ার လက်နက်စမ်းသပ်မှုတွေမလုံမချင်းကျွန်တော်တို့ဘက်ကအမြန်တွန်းလှုပ်ဖို့မလိုပါဘူး။စမ်းသပ်မှုတွေလုပ်လာမယ်ဆိုရင်တော့နောက်တစ်မျိုးလုပ်ရမှာပေါ့
။သမရရဲ့နိုင်ငံတော်ခြေပြမင်းကွန်းမှလည်းသူသာသမရဖြစ်မလာရင်ခုချိန်လောက်ဆိုလူသန်းနဲ့ချီတိတ်ဆုံနိုင်တဲ့စစ်ပွဲကြီးဖြစ်နေပြီလို့ပြောပေမဲ့အင်ကာနီကတော့နိုင်ငံဆက်ဆံရေးဟာအနေနဲ့တိတ်မရှိပဲတည်ငြိမ်နေတယ်လို့ပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားဟာအမေရိကန်အတွက်ဘယ်တော့မှစီးချင်းချောက်မှုမဖြစ်ခဲ့ဘူးလို့တေကပြောပါတယ်။ဒါအပြင်သမ္မတထရမ့်ဟာမြောက်ကိုရီးယားရဲ့ထောင်ချောက်ထဲကိုကျနေတယ်လို့လည်းဝေဖန်ပါတယ်
။ဒီဘုတ်ကတုံယုံထရမ့်ကယဉ်ချင်း
နေတာ။ဒါသမ္မတထရမ့်ကြီးလာကမှသမ္မတထရမ့်ပြောခဲ့တာ ਨੇ ။အဲ့ဒီဒေတာမှာတကယ်စစ်ဖြစ်နိုင်တယ်လို့ပြောတာတွေဟာမဟာဗျူဟာဆိုင်ရာမဟာအမှားတစ်ခုဖြစ်တယ်လို့တေကပြောသွားတာပါ။အမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার စစ်ပွဲဖြစ်နိုင်တယ်ဆိုတာဟာမြောက်ကိုရီးယားရဲ့လုံခြုံမှုတစ်ခုလို့သူယုံကြည်ကြောင်းလည်းပြောပါတယ်။ဒါအပြင်အမေရိကန်ရဲ့ဆက်ဆံရေးအတွက်ယုံကြည်မှုတည်ဆောက်ရေးကိုအရေးကြီးအရင်လုပ်ပြီးနောက်မှနျူကလ িয়ার လက်နက်ဖျက်သိမ်းရေးလုပ်မယ်မူပေါင်းကိုမြောက်ကိုရီးယားဘက်ကနေတည်ဆောက်နိုင်ခဲ့တယ်လို့လည်းပြောပါတယ်။ဘန်နက်ကတော့ကင်ဂျွန်အွန်းအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုလုံးဝဖျက်သိမ်းဖို့အတွက်သဘောတူညီချက်ရှိမရှိသူမသိပေမဲ့သမ္မတထရမ့်ဘက်ကကြေညာရင်တော့ကျေပြန့်တဲ့စစ်အဆုံးသတ်ဖို့ဖြစ်လာနိုင်တယ်လို့တကယ်ငြင်းချမ်းမှုရလာနိုင်တယ်လို့လည်းပြောပါတယ်။ဟနွိုင်းထိပ်သီးအစည်းအဝေးအတွက်ပြင်ဆင်ဖို့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဖန်ဖီကန်ဟနွိုင်းကိုသွားနေပြီဖြစ်တယ်လို့မြောက်ကိုရီးယားအထူးကိုယ်စားလှယ်ကင်ဟျုတ်ချိုကလည်းအင်ကာနေမှာဘေကျင်းကိုရောက်နေတာမို့ဗီယက်နမ်ကိုသွားဖို့လုပ်နေတာဖြစ်နိုင်ပါတယ်။သမ္မတထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့အင်ကာနေတယ်လီဖုန်းပြောရမှာတော့မြောက်ကိုရီးယားနျူကလ িয়ার လက်နက်အမြန်ဖျက်သိမ်းရေးအတွက်အမေရိကန်ဘက်ကအကူအညီတောင်းလာရင်ကိုရီးယားနိုင်ငံကြားရထန်းလမ်းဖောက်လုပ်တာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်တာအပါအဝင်မြောက်ကိုရီးယားကိုစီးပွားရေးလမ်းဖွင့်ပေးတဲ့နည်းနဲ့တောင်ကိုရီးယားကအမေရိကန်ကိုအကူအညီပေးနိုင်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်။